ပြောရေးကဏ္ဍဖွံ့ဖြိုးရေးအတွက်အစိုးရအသုံးပြုခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကပ္ပဗံအုပ်စုကဆိုပါတယ်။စစ်မှုလေယာဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသူတေသနာဆယ်မြောင်းစီမံခန့်ခွဲမှုရေးစည်းလွှာစီမံခန့်ခွဲမှုပြည်နာမွေးပြူရေးနဲ့ငါးလုံငါတိုးချက်ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးပင်တယ်လို့ဆိုပါတယ်တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးပြုခွဲဝေတတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့အစိုးရစိုက်ပျိုးရေးအသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလုပ်ဖဲမလုပ်အပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမရောရာစီလူတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာဆိုရင်တုံးမြင်ပြီးပုံမူတိရောက်စွာလုံနိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်အကောင့်တွေပေါ်ရမှာဆိုရင်ရှိဖို့အတွက်ဒီပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလုံဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအတွေးရှိလာအောင်လုပ်ဖို့လိုပါတယ
်လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လည်းဖွံ့ဖြိုးမှုစွမ်းရည်ကိုမြင့်တင်နိုင်ပါတယ်ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံ့ပိုးထားတာတွေကိုမတူကွဲကြတဲ့အခြားလေယာလုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်။စင်ကြောင်းနဲ့ကြီးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေအရေးအသွေးထိန်းသိမ်းမှုညီစည်းလွှာစီမံခန့်ခွဲမှုတိုးချက်ပညာပေးလုပ်ငန်းမျိုးစိမ့်နဲ့ဈေးကွက်တည်စတာတွေမှာအားကောင်းလာရင်လည်းစီမံကိန်းအကောင့်ထဲပေါ်ရမှာထိရောက်နိုင်ပါတယ်။အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဘ ഹു အစိုးရဌာနတွေဟာစီမံကိန်းအကောင့်တွေဖော်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်အစိုးရဘဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်ဘတ်ဂျက်အသုံးပြုပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်္ကန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်ကဲပေါ်မှုစွမ်းရည်တိုးပွားနိုင်ပါတယ်။ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝင်ကြီးနဲ့လက်အောက်ခံဌာနတွေဟာဝင်ကြီးရုံးကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနည်းမြုပ်နှံမှုမပြုဘဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနည်းဖို့လိုပါတယ်။အသက်ဆောင်လုပ်တဲ့အစားလက်ရှိဆင်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနှိမ့်မြုံနန္ဒာဟာဆင်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ်
။စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအတွေးရှိလာအောင်ဘတ်ဂျက်အသုံးစိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲကြတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်ဒီနေရာမှာဒီပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကဏ္ဍစသဖြင့်အရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်သမဝါယမအဖွဲ့အစည်းပုဂ္ဂလိကဗန်းအသေးစားငွေကြေးလုပ်ငန်းစသဖြင့်ကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစိဟာအကျိုးရှိလာနိုင်ပါလေ
2019က2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာအလူရှင်ရဲ့ထောက်ပံ့မှုနှစ်ဆတိုးလာလိမ့်မယ်လို့ကမ္ဘာပါလေလောလောဆယ်တန်ဖိုးဖို့ဂရုပြုထားတာကဒေါ်လာတန်း960ရှိပြီးတိုးပွားလာလိမ့်မယ်လို့ကမ္ဘာရပါတယ်စိုက်ပျိုးရေးဝန်ကြီးဌာနမဟာဒူယာဥတီချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရရဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗန္ဒာငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်။မနေ့ကစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနှီးမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကယင်းနှီးမြုပ်နှံမှုတွေတိုးဝှက်လာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစ ซินมีอุริปูมูก้อมหมองซองแยกมาเลยเนปกลิกะลงงานเนเปลี่ยนไฉนตะโลขึ้นในกิสสารีกูช่องช้าผู้อาจารย์ปี้ทาบาเดปกลิกะยินดีญุญนามูโตบวาลาผู้อึดอถอกกูปิ้ดะลงงานรีกูอุซาเปปีอโซยาไซโกรีซีเยกูต้งผู้กะบะบาอุสุกะอาจารย์ปี้ทาบาเลยเนี่ย